စစ်ပွဲပြီးသွားရင်တော့ဂါဇာကမ်းမြောင်ကိုဘယ်သူအုပ်ချုပ်မလဲဆိုတာကိုပါလက်စတိုင်းတွေကဆုံးဖြတ်မှာဖြစ်တယ်လို့အမေရိကန်သမ္မတအင်ဗျူရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူဂျွန်ကာဘီကပြောလိုက်ပါတယ်စစ်ပွဲအလွန်ကာလအုပ်ချုပ်ရေးမှာပါလက်စတိုင်းဥဆောင်တဲ့အုပ်ချုပ်မှုပါဝင်ပြီးဂါဇာကိုပါလက်စတိုင်းအာဏာပိုင်အောက်ဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသနဲ့အတူပေါင်းစည်းရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဗိုလ်တော်ဦးနဲ့အစိုးပိုင်းကပြောဆိုခဲ့ပြီးတဲ့နောက်မှာဂျွန်ကာဘီရဲ့အခုမှတ်ချက်စကားထပ်ထွက်လာတာပါအစ္စရေးကသိမ်းပိုက်ထားတဲ့အနောက်ဘက်ကမ်းအစိပ်ပိုင်းတွေကိုအုပ်ချုပ်နေတဲ့ပါလက်စတိုင်းအာဏာပိုင်ကဂါဇာကိုကြီးကြပ်တာကိုလိုလားသလားလို့သတင်းတောက်တွေကမေးမြန်းလာမှာပါလက်စတိုင်းတွေအနေနဲ့သူတို့ရဲ့အနာဂတ်ကိုသူတို့စီရင်ရမယ်လို့အမေရိကန်အစိုးရအနေနဲ့ယုံကြည်ထားကြောင်းဂျွန်ကာဗီကတုံ့ပြန်ပြောဆိုခဲ့တာပါဂါဇာနဲ့နောက်ဘက်ကမ်းဟာပါလက်စတိုင်းတိုင်းပြည်သူတွေပါလက်စတိုင်းပြည်သူတွေအတွက်ဖြစ်ပြီးသူတို့ဆန္ဒအတိုင်းမဲပေးဖို့နဲ့သူတို့နေထိုင်ရာအရက်မှာဘလို့အစိုးရမျိုးလိုချင်တယ်လဲဆိုတာကိုသူတို့ကိုယ်တိုင်ဆုံးဖြတ်ကြရမယ်လို့ဂျွန်ကာဗီကပြောပါတယ်။ပါလက်စတိုင်းရဲ့အနာဂတ်ကိုသူတို့ကိုယ်တိုင်ပဲဆုံးဖြတ်ရမယ်ဆိုတဲ့နိုင်ငံရေးဝန်ကြီးဘလင်ကင်ရဲ့ပြောဆိုချက်ကိုဂျွန်ကာဗီကထပ်လောင်းပြောဆိုခဲ့တာလည်းဖြစ်ပါတယ်။